नमो तथा भगवालो अरहातो धम्मासंबुद्धतां नमो तथा भगवालो अरहातो धम्मासंबुद्धतां नमो तथा भगवालो अरहातो धम्मासंबुद्धतां
मुसीबत हिंदू सालिमान संदेह नबा इंगा नबा इंगा का तो परमाणु के लिवा उमा को योजन में जाए तो उगालो कर देंगे नबा इंगा लो तो नबा इंगा उधर नहीं तो नहीं तो नहीं जाने ये चीज़ का ना डिगा चीज़ का ना सिर्फ बाई में असर दे बाई में और डिसे बाई से दे बाई हाँ बलों मालूम नहीं है और उधर रिसेशन से रिसेशन है ना बहन जाओ तो ले तिहारी में वो ये माय जा रहे हैं तिहारी में वो दे रहा है जी का रो ऐसे ही शेंस रहते हैं ये रहा इन भीर माय चीखा है पूरी मात्रा में लगा देंगे वहाँ तो वहाँ तो बाहर तो खाना वहाँ वहाँ उधर वो यार इन्हें ये रंजा जाने यारे खाना वहाँ वहाँ खाना का वहाँ बाहर लग रहा รูปเวทนาเวทนาขันธ์ติญญะขันธ์ติปารณะขันธ์วิญญาณขันธ์อ่ะทีนี้ပြောတော့ในตารูปขันธ์ဘုနဲ့ခန္ဓာပြညာခန္ဓာပင်္ဂါရခန္ဓာဝิญญาณခန္ဓာအဲ့တော့ရူပခန္ဓာဆိုတော့ရူပခန္ဓာဘာလို့ရူပခန္ဓာလို့ခေါ်လဲဆိုရုပ်နှစ်ဆင်းနဲ့ရှင်းပါအဲ့တော့ရုပ်နှစ်ဆင်းရှင်းပါဟာရူပခန္ဓာပဲအဲ့တော့မိမိတို့ရူပတနာရှုတဲ့အခါမှာ ဒီယုတ်တရားရဲ့ယုတ်နှစ်ဆင်းရှိပါတယ်တခုခုရှိပါပဲရှိရှိရှိရှုလိုက်တာလည်းပဲလေအဲ့ဒါအဲ့ယုတ်နှစ်ဆင်းရှိပါတယ်မှာပါတယ်ပရမတ်တရားကိုဒီလိုဥပဒနာရှုပြီးဆိုရင်အဲ့ဒါဘာလို့ရှုတာလဲဒါဥပဒနာလို့ရှုတာဝေဒနာခန္ဓာဝေဒနာခန္ဓာဘာလို့ပြောရလဲဆိုရင်ဝေဒနာစိတ်တသိက်စိတ်တသိက်ပိုင်းမှာပါတယ်ဝေဒနာစိတ်တသိက်အဲ့ဒီဝေဒနာစိတ်တသိက်ကလေးကဘုပြောရင်တော့စိတ်တသိက်တစ ဥဒ္ဓုစတေတဲ့ဘိုင်းမှာကထံဘတ်တော်ဝေနာတင်ညာစတိကမ္မဏဒီကာရောစီရီတပ္ပစိတ်တံသာရဏနာမဆိုပြီးရတပ္ပစိတ်တံသာရဏစတေတဲ့ခုနပါလို့စတေတဲ့ဘက်မှာပါခဲ့တယ်အဲတပ္ပစိတ်တံသာရဏသာရဏစတေတဲ့ခုနပါကစိတ်အားလုံးနဲ့ရှင်းတယ်အဲ့ဒါစေယလုံးနဲ့ရှင်တဲ့အထဲမှာကတံဖတ်တော့ဝေဒနာတော့ဝေဒနာစိတ်တဲ့ကလေးမပါဘူးလားဆိုတော့
ပါတယ်အ
ဲ့တော့ဒီမှာဝေဒနာခန္ဓာအရာဝေဒနာကိုစိတ်တဲ့ကလေးတစ်လုံးနဲ့ကောက်ရပြီမယ်လို့အဲ့ဒီဝေဒနာကစိတ်89ပါးမှာဖြစ်တဲ့ဝေဒနာလို့အဲ့တော့အကုသိုလ်စိတ်မှာဖြစ်တဲ့ဝေဒနာလည်းပဲပါဝေဒနာပါခန္ဓာလည်းဆိုတော့ဝေဒနာခန္ဓာပဲကုသိုလ်စိတ်မှာဖြစ်တဲ့ဝေဒနာလည်းပဲဝေဒနာခန္ဓာပဲအဲ့တော့ယဟန္တာပုဂ္ဂိုလ်ရဲ့တဏ္ဍမှာဖြစ်တဲ့ဝိရဏလည်းပဲဝိရဏခန္ဓာဘုရားစိတ်ပုဂ္ဂိုလ်ရဲ့တဏ္ဍမှာဖြစ်တဲ့ဝိရဏလည်းပဲဝိရဏခန္ဓာအဲ့လိုမျိုးပေါ့ဘောဝိရဏအရာကောက်နေနေတော့ဝိရဏစိတ်တက်ကလေးပုံနေတော့စိတ်ရှိတဲ့ကိုယ်ပါလုံးမှာဖြစ်တဲ့ဝိရဏအဲတခုချင်းခွဲလိုက်မယ်ဆိုရင်အဲ့ဒါဝိရဏ89ပါပေါ့ဘာလို့စိတ်တစ်ခုစီမှာရှိတဲ့ဝိရဏအဲ့တော့သင်ညက်ခန္ဓာတဲ့သင်ညက်ခန္ဓာအရာလည်းပဲကိုယ်ကကောက်လို့ရှိရင်ပညာစတေတေကလေးတလုံးနဲ့ပဲသွားတယ်။တကယ်တမ်းပြောမယ်ဆိုရင်သူကလည်းပဲ89ပါးလုံးမှာရှိတယ်ပညာစတေတေ။အဲ့တော့သင်္ခါရခန္ဓာသင်္ခါရခန္ဓာကြတော့ဒီစတေတေကဘယ်နှပါးရှိရလို့50နဲ့52နှစ်ပါး။အဲ့52ပါးတည်းကဝေဒနာနဲ့ပညာကိုချိန်လိုက်ဘယ်လောက်ကျန်တော့
50
အဲ့50ကိုကြတော့ဘာလို့ခေါ်လဲသင်္ခါရခန္ဓာ။အဲ့တော့အဲ့ဒီ50ထဲမှာပါတဲ့ဘယ်တရားပဲဘယ်တရားပဲဖြစ်ဖြစ်အဲ့ဒါဘာခန္ဓာလဲဆိုရင်သင်္ခါရခန္ဓာအဲ့တော့သင်္ခါရခန္ဓာ50မရှိဘူးလားဆိုတော့ရှိတယ်အဲ့50ကဝိရဏသင်္ညာမှာကျင်းနေစိတ္တသိ50ကိုပြောတာပါတဲ့အဲ့စိတ္တသိ50ကတပါးချင်းညီလည်းပဲသင်္ခါရခန္ဓာပဲ50လုံးလည်းပဲသင်္ခါရခန္ဓာပဲနှစ်ပါးလည်းပဲသင်္ခါရခန္ဓာသုံးပါးတစ်ခုဆိုရင်လည်းပဲသင်္ခါရခန္ဓာဒီ50ထဲမှာပါရင်အဲ့ဒီတရားကိုဘာခန္ဓာလို့ခေါ်လဲဆိုရင
်
သင်္ခါရခန္ဓာအဲ့ဝိညာဉ်နဲ့ခန္ဓာဝိညာဉ်နဲ့ခန္ဓာဆိုတာကစိတ်ပဲစိတ်အာယုဝတိခြင်းလက္ခဏာအပြင်စိတ်ဆိုတဲ့တပါးတွေပဲအဲ့တပါးတွေကိုဘာလို့ခေါ်လဲဆိုရင်ဝိညာဉ်နဲ့ခန္ဓာသူ့ရဲ့အခြေတွေအားဖြင့်စိတ်ရှိတဲ့နဲ့ကိုယ်ပါ အကျေအားဖြင့်ဘာလို့လဲဆိုရင်အကျေတရားနဲ့အကျေ
တ
ရားနဲ့ဆက်တယ်ပါအဲ့ဒါဘာခန္ဓာလဲဆိုရင်ဝိညာဉ်နဲ့ခန္ဓာအဲ့တော့ဥပါဒာနဲ့ခန္ဓာအပေါ်မှာကျတော့ခန္ဓာ၅ပါးပြပြီနောက်တစ်ခါထပ်ပြန်ပါကြလိမ့်မယ်နော်ဥပါဒာနဲ့ခန္ဓာ၅ပါးဥပါဒာနဲ့ခန္ဓာ၅ပါးဆိုတာကလောဘဒိဋ္ဌိတို့ဖြင့်ဆွဲလန်းအပ်တဲ့ခန္ဓာကိုဘာခန္ဓာလို့ခေါ်ရလဲဆိုရင်ဥပါဒာနဲ့ခန္ဓာအဲ့တော့လောဘဒိဋ္ဌိတို့ဖြင့်ဆွဲလန်းအပ်သောခန္ဓာကိုဥပါဒာနဲ့ခန္ဓာလို့ခေါ်ရဆိုလို့ရှိရင်ဥဒ္ဒုကနာပြောခဲ့တဲ့ခန္ဓာ၅ပါးလို့ပြန်ကြည့်ရင်ရူပခန္ဓာဝေဒနာခန္ဓာသိဉ္ဇခန္ဓာသင်္ခါရခန္ဓာဝိညာဉ်နဲ့ခန္ဓာအဲ့ဒီဝိညာဉ်နဲ့ခန္ဓာထဲမှာစိတ်ရှိတဲ့ကိုယ်ပါလုံးလို့မပါဘူးပါတယ်ပါတယ်ဆိုတဲ့အခါကျအဲစိတ်ရှိတဲ့ကိုယ်ပါထဲမှာလောကီစိတ်ရောလောကုတ္တရာစိတ်ရောမပါလို့လည်းပါတယ
်
ပါတယ်အဲ့တော့ဥပါဒဏ်နဲ့ခန္ဓာတဲ့ဥပါဒါနဆိုတာဥပါဒါနဆိုတာဘာကိုခေါ်တာလဲဆိုရင်လောဘနဲ့ဒိဋ္ဌိကိုဥပါဒဏ်လို့ခေါ်တာပါတယ်မှာဥပါဒဏ်လို့ခေါ်တယ
်
လောဘနဲ့ဒိဋ္ဌိအဲ့တော့လောဘနဲ့ဒိဋ္ဌိနဲ့ဆွဲလန်းထားတဲ့ခန္ဓာကိုဥပါဒဏ်နဲ့ခန္ဓာလို့ခေါ်တဲ့အတွက်ဥဒ္ဓရဒီပြည့်စုံပါရနဲ့ခန္ဓာလေးဥပါဒနဲ့ခန္ဓာမှာရူပမှာရူပပါရနဲ့ခန္ဓာအရာလေးပဲ28ပါတယ်ဝေဒနုပါရနဲ့ခန္ဓာလည်းပဲဘောဝေဒနဲ့ခန္ဓာနဲ့အတူတူပဲသင်္ညုပါရနဲ့ခန္ဓာလည်းပဲဘောသင်ညာခန္ဓာနဲ့အတူတူပဲသင်္ခါရုပါရနဲ့ခန္ဓာလည်းပဲဘောသင်္ခါရခန္ဓာနဲ့အတူတူပဲဟောဝိညာဉ်နုပါရနဲ့ခန္ဓာမှာကြာကွာသွားပြီအရာောက်တဲ့ခန္ဓာဒီဥပါဒနဲ့ခန္ဓာနဲ့ရိုးရိုးခန္ဓာဘာကွာလဲဆိုရိုးရိုးခန္ဓာကခန္ဓာအမိရတဲ့တရားတွေမှန်သမျှကိုအကုန်လုံးစုပြန်ပြောတာဒီဝိညာဉ်နဲ့ဒီဥပါဒနဲ့ခန္ဓာကြတော့ဝိညာဉ်နဲ့ဥပါဒနဲ့ခန္ဓာအရာကြတော့ဘုသူတို့ဘာတွေဘယ်ပြောလဲဆိုရင်လောကီစိတ်ကိုပဲသူကကောက်လို့ရတယ်လောကုတ္တရာစိတ်ကိုကောက်လို့ရသေးတာ
မ
ရတော့လောကုတ္တရာစိတ်80တပါးကိုဖွဲ့ထားတဲ့ဝိညာဉ်နဲ့ခန္ဓာကိုဒါလည်းဝိညာဉ်နဲ့ဥပါဒနဲ့ခန္ဓာလို့ခေါ်တယ်လောကုတ္တရာကိုဟိုခေါ်တဲ့ဝိညာဉ်နဲ့ခန္ဓာကိုကြတော့ဝိညာဉ်နဲ့ဥပါဒနဲ့ခန္ဓာလို့ရပါမြာဟုဒါဆိုရင်လောကီစိတ်ကဝိညာဏုပါဒနဲ့ခန္ဓာလဲအမိမြောင်လားဆိုရင်ရတယ်ဝိညာဏနဲ့ခန္ဓာအောင်မဟုတ်လားဆိုတော့ဟုတ်တယ်ကျန်တဲ့ယုံ28ပါးဟောရူပခန္ဓာလဲဟုတ်တယ်ရူပပါဒနဲ့ခန္ဓာရူပပါဒနဲ့ခန္ဓာလဲပဲဟုတ်တယ်တတိယပြောမယ်ဆိုရင်ဥပါဒနဲ့ခန္ဓာလဲဟုတ်တယ်ဟုတ်အဲ့တော့ဝေဒနဲ့ခန္ဓာကလဲပဲဝေဒနာစိတ္တတိကိရိယာလဲပဲရူဝေဒနဲ့ခန္ဓာအောင်မဟုတ်လားဆိုတော့ဟုတ်တယ်ဥပါဒာနဲ့ခန္ဓာအောင်မဟုတ်လားဆိုတော့ဟုတ်တယ်သင်ညာသင်္ခါရအတူတူပဲအဲ့တော့ဘာဖြစ်လို့လောကုတ္တရာစိတ်ရှင်ပန်းကဥပါဒာနဲ့ခန္ဓာမဖြစ်ရတယ်ဆိုလို့ရှိရင်လောဘဒိဋ္ဌိကိုဥပါဒံလို့မခေါ်ဘူးလားလောဘဒိဋ္ဌိကိုဥပါဒံလို့ခေါ်တဲ့အတွက်လောဘဒိဋ္ဌိရဲ့အာယုံကလောကုတ္တရာမဟုတ်ဘူးနော်လောကုတ္တရာမဟုတ်တဲ့အတွက်လောဘဒိဋ္ဌိရဲ့အာယုံကလောကုတ္တရာမဟုတ်တဲ့အတွက်လောဘဒိဋ္ဌိနဲ့ဆွဲလန်းထားတဲ့ခန္ဓာထဲမှာလောကုတ္တရာစိတ်ပါလားဆိုတော့မပါဘူးဒါကြောင့်မလို့ဝိညာဏုပါဒာနဲ့ခန္ဓာရအရာကောက်လို့ရှိရင်ဥစ္စာဘာပဲကောက်မှာပဲလောကီစိတ်80ပါးလို့ပဲအရာကောက်ရမယ်တဲ့နော်လောကုတ္တရာစိတ်ကိုကောက်လို့ရမှာပဲမရဘူးဘာဖြစ်လို့လဲဆိုရင်လောကုတ္တရာစိတ်ဒီလောဘဒိဋ္ဌိတို့ရဲ့အာယုံမဟုတ်တဲ့အတွက်အပေါ်မှာကျတော့ဘာကောက်တာလဲအပေါ်မှာကအပေါ်ကခန္ဓာ၅ပါးဆိုတာခန္ဓာမီရတဲ့တရားမှန်သမျှကိုအကုန်လုံးကိုထုတ်ပြလာတာခန္ဓာမီရတဲ့တရားမှန်သမျှဟိုဘာနဲ့မှဆွဲလန်းတာကိုခန္ဓာမီရတဲ့တရားမှန်သမျှကိုဥစဉ်ကထုတ်ပြလာတာခန္ဓာဆိုတာကအစုအပုံမျိုးကိုပြောတာအဲ့တော့သဘောတူရသဘောတူရစုထားတာပေါ့အဲ့တော့ခန္ဓာ၅ပါးဥစဉ်ကပြောပြနေတဲ့ခန္ဓာ၅ပါးဆိုတာဒါပဲအနတ္တဘာလဲတော့အာယတနာ
7
ပါးအယရဏဇဏဘာလည်းပဲဥဒ္ဓိတို့ဒီစိတ်စတသိယုတ်နေမှာဒါတွေဘယ်ခွဲကြပြမှာเนาะဒါတွေဘယ်ခွဲကြပြမှာအဲ့တော့ဒီပရမတ္တတရား၄ပါးတွင်မှာစိတ်စတသိယုတ်နေပါဘူးဒီခန္ဓာ၅ပါးတွင်မှာနေပါပါလားခန္ဓာ၅ပါးတွင်မှာနေပါပါလားမပါဘူးအဲ့တော့နေပါဟောခန္ဓာဟူသောအရေအတွက်မှာလွတ်နေပဲတဲ့ခန္ဓာဝိမုတ်ကိုခေါ်တာပေါ့เนาะအဲ့နိဗ္ဗာန်ဟာတဲ့ခုနခန္ဓာလည်းမပါဘူးတဲ့ခန္ဓာဝိမုတ်တဲ့။ဘာဖြစ်လို့ခန္ဓာဝိမုတ်ကိုခေါ်တယ်လဲဆိုရင်လည်းမြည်သည့်တရားမဆိုအတိတ်အနာဂတ်ပစ္စုပန်ကွဲပြားလျင်ထိုသုံးမျိုးကိုစုပေါင်းရင်ခန္ဓာဖွဲ့ပေါင်းပြီးအစ္ဆန္ဒဘိဒ္ဓနှမျိုးကွဲပြားလျင်ထိုနှမျိုးကိုပေါင်းစုရင်ခန္ဓာဖွဲ့ပေါင်းပြီး ။ဩလာရိကဒုက္ခမှာကွဲပြားလင်အဲ့ဒါကိုလည်းပဲစုပေါင်းလင်ခန္ဓာလို့ဖွဲ့လို့ရပါတယ်တဲ့။နိဗ္ဗာန်ကားတဲ့ကာလသုံးပါးမှလည်းလွတ်ပါတယ်။နိဗ္ဗာန်ကိုအတိတ်အနာဂတ်ပစ္စုပန်လို့ပြောလို့ရတယ်။အဲ့လိုလည်းမရဘူးတဲ့နော်။ပစ္စတဘိဒံလို့ပြောရင်ရောပြောမရလားတော့
။
မရဘူးတဲ့။အဲ့တော့အစ္ဆဒဘိဒ္ဓပြောမရအောင်ဆိုတော့ဒီနိဗ္ဗာန်ဘာလဲဆိုတော့အစ္ဆဒဘိဒ္ဓနှမျိုးမကွဲပြားဘဲနဲ့ခန္ဓာကိုယ်ဤပြင်းမနိုင်တည်သောကြောင့်နဲ့ဘိဒ္ဓတစ်မျိုးသာရှိတယ်လေအဲ့ဒါနိဗ္ဗာန်ကအစ္ဆဒကဘိဒ္ဓလားဆိုရင်ဘိဒ္ဓလို့ပြောဩလာရိကသူကုမနှမျိုးထဲမှာတဲ့အာဩလာရိကယုံရင်းနာမဟုတ်ဘဲနဲ့သူကုမသိငိုးတဲ့အတွက်သူကုမတစ်မျိုးထဲသာလည်းရှိတယ်ဟိနပဏိနာနှမျိုးမှလည်းပဲပဏိနာတစ်မျိုးပဲရှိတယ်တဲ့ဒူရေတန်တိကနှမျိုးမှလည်းပဲဒူရေယုတ်တစ်မျိုးသာရှိတယ်တဲ့ဤသို့ဆိုင်ရာဌာနနိုင်တဲ့နှမျိုးမရတစ်မျိုးစီသာရသောကြောင့်နိဗ္ဗာန်ကိုဗေဒဘာဝအကွဲပြားမရှိဘူးဆိုတဲ့ထို့ကြောင့်မို့လို့လည်းပဲနိဗ္ဗာန်ကိုခန္ဓာဖွဲ့လို့မရတဲ့ခန္ဓာဟုတ်သောအရာတို့မှလွတ်ပါတယ်တဲ့နောက်တစ်ခါအာယတနာ12ပါးအာယတနာ12ပါးလည်းပဲဒီလိုဘူးစိတ်စကတိယုတ်တရားတွေဒါတွေကိုပဲအာယတနာအမိတက်လိုက်တာအဲ့အမိတက်လိုက်တော့ပရမအလုံးဆက်ခါယရဏဘာခုနအဦးဇင်းတို့ဒီဟောမှာကြည့်လိုက်ခန္ဓာ၅ပါးမှာကြည့်လိုက်ရူပခန္ဓာရုပ်ခန္ဓာကျန်တဲ့ခန္ဓာ၄ပါးပါခန္ဓာနော
်
နာခန္ဓာအဲ့တော့ယုတ်နံကွဲပါဆိုယုတ်နံလည်းပဲယုတ်နဲ့သိရှိပါနဲ့ကျန်တဲ့စိတ်စတသိက်ကနံပေါ့ခန္ဓာဟောတခါယုတ်နံခွဲတော့ရူပခန္ဓာကရုပ်ခန္ဓာကျန်တဲ့ခန္ဓာ၄ပါးနာခန္ဓာ၄ပါးသို့ဒီပဲအာယရဏ12ပါးအာယရဏသမားသက္ကာယရဏံသောတာယရဏံဂါနာယရဏံဇိဝါယရဏံကာယယရဏံအဲ့ဒါကသက္ခုပတာဒယုတ်ဆိုပြရင်ကျွန်တော်ပတာဒယုတ်ငါးပါးမရှိခဲ့ဘူးလား
ရှိပါ
တယ်အဲ့သက္ခုပတာဒယုတ်ကဘာယရအာယရဏလဲဆိုရင်သက္ကာယရဏံသောတာပတာဒက
သောတာ
ယရဏံဂါနာပတာဒက
ဂါနာ
ယရဏံဇိဝါပတာဒက
ဇိဝ
ါယရဏံကာယပတာဒက
ကာ
ယယရဏံအဲ့တော့အာယရဏဆိုတဲ့တရားဘာကိုဟောတယ်ဆိုရင်အကြောင်းဆိုတဲ့အဲ့ကိုဟောတယ်အာယရဏဆိုတာအကြောင်းအဲ့တော့ဘာလို့သူကအကြောင်းဖြစ်လဲဆိုတော့စိတ်စတေသိတို့ဒီတဲ့ရူပယုံသက္ကုပ္ပဒါရတို့ကိုအကြောင်းပြုဖြစ်ပေါ်ကြပါတယ်သူကြောင့်ထိုစိတ်စတေသိဖြစ်ပေါ်ကြောင်းဖြစ်တဲ့အတွက်ကြောင့်ဒီသက္ကုပ္ပဒါရကိုဘာလို့ပါတော့သက္ခာယရဏအာယရဏလို့ခေါ်လိုက်တာပေါ့နော်ဥပမာမြင်းသိစိတ်ဖြစ်တယ်ဆိုတာကအဓိကသက္ကုပ္ပဒါရမဟုတ်လားသက္ကုပ္ပဒါရမှာဒီမြင်တတ်တဲ့အကြည့်တတ်မှာမရှိလို့ရှိရင်အဲ့ပုဂ္ဂိုလ်မှာမြင်သိစိတ်ဆိုရှိပါလ
ား
မဖြစ်နိုင်အဲ့တော့မြင်သိစိတ်ဖြစ်ခြင်းရဲ့အကြောင်းဖြစ်တဲ့အတွက်ကသက္ကုပ္ပဒါရကအာယတနာလို့ခေါ်တယ
်ဆက်ပါလေအ
ဲ့တော့သက္ကုကသက္ကုပ္ပဒါရအာယတနာအကြောင်းအာယတနာဆိုတာအကြောင်းကိုခေါ်တာဘာအကြောင်းလဲဒီသက္ကုဝိညာဉ်စိတ်ဖြစ်ခြင်းရဲ့အကြောင်းတရားထို့တူပဲသောတာပတာရသောသောတာဝိညာဉ်စိတ်ဖြစ်ခြင်းရဲ့အကြောင်းတရားကာနာယရဏကကာနာဝိညာဉ်စိတ်ဖြစ်ခြင်းရဲ့အကြောင်းတရားဇိဝါပတာရကဇိဝါဝိညာဉ်စိတ်ဖြစ်ခြင်းရဲ့အကြောင်းတရားကာယပတာရကကာယဝိညာဉ်စိတ်ဖြစ်ခြင်းရဲ့အကြောင်းတရားအဲ့တော့သက္ကုပတာရသောတာပတာရကာနာပတာရဇိဝါပတာရကာယပတာရ၅ပါးသည်ဒါရုပ်အာယတနာမဟုတ်ဘူးလား ဟုတ်ပါဟုတ်တယ်ရုပ်ပတာရရုပ်၅ပါးကိုခေါ်လိုက်တာเนาะနောက်တစ်ခါဘာအာယတနာလဲဆိုတော့မနာယတနာ
မ
နာယတနာကဘာလို့မနာယတနာကိုခေါ်လိုက်လဲစိတ်89ပါအဲ့ဒီစိတ်89ပါကိုဘာအာယတနာလို့ခေါ်တော့
မ
နာယတနာအဲ့ဒါကနာအာယတနာဖြစ်မှာပေါ့เนาะနောက်တစ်ခါရူပယတနာတဲ့ဒါကရူပယုံเนาะရူပယုံဒါလည်းပဲယုတ်ပဲခုနကအာကကိုယ့်ရဲ့တဏ္ဍမှာဟိုရှိတယ်မျက်စိသက္ကုပ္ပဒါရနဲ့အပြင်မှာဒီမျက်စိရဲ့အပြင်မှာရှိတယ်ရူပါယုံနဲ့အဲ့လိုထိခိုက်လိုက်တဲ့အခါမှာဥစဉ်လိုနန္တရားဘာဖြစ်လာတော့သက္ကုဝိညာဉ်စိတ်ဆိုတာဖြစ်လာတယ်သက္ကုဝိညာဉ်စိတ်ဆိုတာမျက်စိကိုအကြောင်းပြုပြီးတော့ရင်ဖြစ်ပေါ်တဲ့စိတ်ကိုဒါသက္ကုဝိညာဉ်စိတ်တနည်းအားဖြင့်ပြောမှာဆိုရင်တော့မြင်သိစိတ်လို့ခေါ်တာပေါ့နော်အဲ့တော့ရူပါယရဏကလည်းဒါယုံယုံတရားပါမလားရူပါယုံသတ္တာယုံကန္နာယုံဓမ္မာယုံ
ဖုဒ္ဓ
ဘာယုံအဲ့တော့ရူပါယရဏကရူပါယုံကရူပါယရဏသတ္တာယုံက
သတ္တာယ
ရဏကန္နာယုံက
ကန
္နာယရဏဓမ္မာယုံက
ဓမ္မာယရဏ
ဖုဒ္ဓဘာယုံက
ဖုဒ္ဓ
ဘာယရဏအဲ့တော့ဒီ အာယုံ၅ပါးနဲ့ခုနပဒါရ၅ပါးသည
်ယုတ
်ယုတ်တရားအဲ့တော့ယုတ်အာယတနာဘယ်နှပါးရှိပါတော့
၁၀ပ
ါးနာအာယတနာခမနာယတနာတပါးနောက်ဆုံးကျန်တာပါလေတော့ဓမ္မယတနာအဲ့ဒီဓမ္မယတနာကဘာတွေကိုကောက်တာလဲဆိုတော့စေတသိက်52ပါးစေတသိက်52ပါးရဲ့နောက်ပြီးတော့ဥစဉ်တို့ယုတ်ပိုင်းမှာဟောခဲ့တော့ငါယုတ်ပိုင်းမှာဟိုခွဲခဲ့တော့ငါယုံနဲ့သက်ရှိပါဦးသူတို့အောလာရိကယုံဥက္ကမယုံကိုခွဲခဲ့ပြီလား
ခွဲခဲ့ပါ
အောလာရိကယုံဘယ်နှပါးရောဥက္ကမယုံ16ပါးရှိတယ်အောလာရိကယုံဘယ်နှပါးရော
12ပါး
အောလာရိကယုံ12ပါးသံဃ
ာ
အ
ောင်ပါဟဲ့
ဟုတ်တော့ပြီလားလဲပါဥက္ကမယုံ16ပါးအောလာရိကယုံ16ပါးအဲ့တော့အဲ့အောလာရိကယုံအဲ့ဒါအပြန်ကြည့်ကြည့်လိုက်အဲ့ဒါအောလာရိကယုံပါလေဆိုတော့အဲ့တော့အဲ့ဒီကျန်တဲ့သုခမယုံ16ပါးရဲ့ဓမ္မယရဏဆိုတဲ့အဲစေတသိက်52ပါးရဲ့နိဗ္ဗာန်ရဲ့ပေါင်းရင်အဲ့ဒီတရားတွေကိုကြာတော့ဘာယရဏလို့ခေါ်တော့ဓမ္မယရဏလို့ခေါ်ပါလေတဲ့နော်ဘာယရဏလို့ခေါ်လဲဆိုရင်ဓမ္မယရဏလို့ခေါ်တယ်အဲ့တော့ဓမ္မယရဏသည်နန္တတဲ့အာယရဏဟုတ်လားမဟုတ်ဘူးယုတ်တရားတွေလည်းပါနေတယ
်
ဘယ်ယုတ်တရားတွေလဲဆိုရင်ตุกุมายุ
ท
ธ์16ပါးတိမ်မွေးတဲ့ယုတ်16ပါးကဘယ်ထဲမှာပါနေတော့ဓမ္မယတနာထဲမှာပါနေတယ်အဲ့တော့အာယတနာ12ပါးကိုဦးဇင်းတို့ဟိုယုတ်အာယတနာနာအာယတနာယုတ်နာရောတဲ့အာယတနာလို့ဖွဲ့လိုက်လို့ရှိရင်ယုတ်အာယတနာကဘယ်နှပါးတော့10ပါးယုတ်တက်တဲ့အာယတနာလေနော
်
နောက်နာတက်တဲ့အာယတနာ
က
10ပါးယုတ်နာရောတာက
10
ပါးပေါ့ရင်12ပါးဒါကိုဘာလို့ပါတာတော့
အာယတနာ
12ပါးအဲ့ဒါဦးဇင်းငယ်ရောင်းကစာသင်ရတဲ့အခါကျတော့ဟိုငယ်တန်းတော့ရောက်ပြီဒီအဓိကမာတိကဒုက္ကမာတိကတည့်ရပြီဆိုတဲ့အခါကျကုသလာဓမ္မဟောသောပုဂ္ဂိယကကုသိုလ်စေဧကဝိသသတိတရားထတဲ့နာယီထိုတရားတို့ဒီခန္ဓာအဖြစ်ဘာဘာအာယတနာအဖြစ်ဘယ်နှပါးဘယ်နှပါးသတိဖြစ်ပါအဲ့လိုဖွဲ့ပြီးမှတကအာယတနာအဖြစ်၅ပါးဟူသောကဆိုပြတာကအဲဟောပေါ့ခန္ဓာအဖြစ်၅ပါးဟူသောကဘယ်တရားတွေကဘယ်တရားဒီဒုက္ခခန္ဓာမီဘယ်ဟာဒီအဲဝိရဏခန္ဓာမီစသဖြင့်အဲ့လိုဆိုကြတယ်အဲ့အဲ့အာဆိုနိုင်မှုအတွက်ဒီဟိုဒီမှာပြတယ်ဟာဒါအချုပ်ပဲအဲဒါအချုပ်ဒီမှာဘယ်တရားကဘယ်ခန္ဓာဘယ်တရားကဘာအယရဏဘယ်တရားကဘယ်တက်ဆိုတာကိုယ်လိုရအဲနောက်တခါအယရဏဆန္ဒပါပြီးတော့ဓာတ်ဆက်ရှိပါဒီဓာတ်ဆက်ရှိပါလည်းပဲဒီစိတ်စတဲ့ရုပ်နိဗ္ဗာန်ဒါဟုတ်ပဲဝင်ပါအဲ့တော့သကုဓာတုသောဓာဓာတုကာဏဓာတုဒိဉ္ဝဓာတုကာယဓာတုဥပဓာတုတတ္တဓာတုကာဏဓာတုရသဓာတုပုတ္တဗာဓာတုသကုဝိညာဏဓာတုသောဓာဝိညာဏဓာတုကာဏဝိညာဏဓာတုဇိဉ္ဝဝိညာဏဓာတုကာယဝိညာဏဓာတုမနောဓာတုမနောဝိညာဏဓာတုဓမ္မဓာတုဆိုပြီးဓမ္မနှပါတော့
ဆက်ရှ
ောပါမိမိသဘောအတိုင်းသူကဆောင်တတ်တဲ့တရားကိုမိမိသဘောအတိုင်းဖြစ်တတ်တဲ့တရားကိုဘာလို့ခေါ်ရလဲဆိုရင
်ဓ
ာတ်လို့ခေါ်တာနော်ဓာတုဆိုတာမိမိသဘောအတိုင်းဖြစ်တာတဲ့မိမိသဘောအတိုင်းဖြစ်တာကိုပဲဘာလို့ခေါ်တာနော
်
ဓာတုခေါ်တာအဲကိုယ်သဘောအတိုင်းဖြစ်တာလားဆိုတော့မဟုတ်ဘူးသူသဘောအတိုင်းဖြစ်နေတာဦးဇင်းတို့ဒီပရမတ္တတရားတွေကကြည့်မှာဆိုရင်ဒီဦးဇင်းတို့တဏ္ဍာမှာရှိတဲ့စိတ်စိတ်တည်းရုပ်နိဗ္ဗာန်တွေဟာသူသဘောအတိုင်းသူဖြစ်နေတာသူသဘောတိုင်းသူဖြစ်နေတာဆိုတာကကုသဏမှာလောဘဖြစ်လောဘရဲ့သဘောအတိုင်းလူချင်းွားတာပဲဒေါသဖြစ်ဒေါသအတိုင်းကြမ်းတမ်းွားတာအထုတူပဲဒီဒီယုတ်တရားတွေကလည်းပဲကိုကဘာကြီးပဲဖြစ်ချင်းဖြစ်ချင်းသူ့ရဲ့ဒီဓာတ်ကြီးလေးပါဖောက်ပြန်မှုရင်သူကလည်းလိုက်ပြန်ရင်ဖောက်ပြန်သွားတယ်အဲသူသဘောအတိုင်းသူတို့ကလားသူတို့ဖြစ်နေတာကိုသဘောအတိုင်းဖြစ်တာလားဆိုတော့ဟောဘူးအဲ့လိုသူသဘောအတိုင်းသူဖြစ်တာကိုဘာလို့ပါလဲဆိုရင်ဓာတုဓာတ်တဲ့မိမိတို့ရဲ့သဘောလက္ခဏာအတိုင်းဖြစ်တယ်မိမိ
သဘောတိုင်းကိုယ်သဘောတိုင်းတ
ိုင်းဓာတုမိမိဆိုတာ
ဒီပြမအောင်သူ့သဘောတိုင်းမိမိဆို
တာမိမိဆိုတာဒီဒီပရမတ္တတရားတွေသူတို့လက္ခဏာရဲ့သူတို့အတိုင်း
သူတို့ဟာသူတို့
ရုပ်ဆိုရင်လည်းရုပ်ကဲသူ့လက္ခဏာအတိုင်းမျိုးဖြစ်တယ်နော်အစကုဆိုရင်လည်းစကုသူ့သဘောတိုင်းသူ့သဘောမှောင်းမှောင်းမယ်ရှင်သူ့သဘောမှောင်းတယ်အဲ့တော့အဲ့ဒါကိုဓာတ်လို့ခေါ်တာအဲစက္ခုပဒါရပဒါရရော၅ပါးကိုလည်းပဲဦးဇင်းတို့ပဒါရဓာတ်၅ပါးခွဲပါတော့စက္ခုပဒါရသည်စက္ခုဓာတ်မီသောဓာပဒါရသည
်
အဲ့တော့ပရမအောင်ဆုံးစက္ခုဓာတုအရာစက္ခုပဒါရသောဓာဓာတုအရာသောဓာပဒါရကာဏပဒါရအရာ
ကာဏဓာတုသေဝပဒါရယ
သေဝဓာတု
ကာယပဒါရယ
ကာယ
ဓာတုရူပယုံယရူပဓာတုတတ္တယုံယ
တတ္တ
ဓာတုခန္ဓာယုံယခ
န္ဓာဓာတ
ုဘဏ္ဍာယုံယ
ဘုဒ္ဓ
ဘာယုံယ
ဟောထာ
ဓာတုဒီအတိအောင်ပါလဲဆိုရင်တယုတ်တရားတွေရှိတယ
်
ဟောစကုဝိညာဏဓာတုကြတော့မဟုတ်တော့သူကြတော့အဲ့ဒီခုနစကုဓာရူပဓာတ်ဒီနှစ်ခုတိုက်ပြီးရင်ဖြစ်လာတဲ့စကုဝိညာဉ်စိတ
်
အကုသို့ဟောအကုသို့လို့စကုဝိညာဉ်စိတ်ကောကုသလဝိဘစကုဝိညာဉ်ရောအကုသလဝိဘစကုဝိညာဉ်ရောအဲ့ဒီစကုဝိညာဉ်တွေနှစ်ပါးကိုဘာလို့ခေါ်လဲစကုဝိညာဏဓာတ်သောတာဝိညာဉ်တွေကိုသောတာဝိညာဏဓာတ်ကာဏဝိညာဉ်တွေကိုကာဏဝိညာဏဓာတ်စေဝဝိညာဉ်တွေကို
စေဝ
ဝိညာဏဓာတ်ကာယဝိညာဉ်တွေကို
ကာယ
ဝိညာဏဓာတ်အဲ့ဒီစကုဝိညာဏဓာတ်လို့ပြောရင်၅ပါးကဘာလဲဆိုတာနန္ဒီယားနေဥစ္စာအဲ့ဒီစိတ်မှာပါတယ်မလားအကုသလဝိဘခုနဘာကုသလဝိဘရှိပါလေအဲ့ဒါမှာစကုဝိညာဉ်နဲ့သောတာဝိညာဉ်နဲ့အဲ့ဒီကုသလနဲ့အကုသလနှစ်မျိုးကိုစကုဝိညာဉ်သိနှစ်ပါးကိုဘာလို့ခေါ်တာလဲစကုဝိညာဉ်တွေစကုဝိညာဉ်တွေဆိုတာနှစ်ခုပေါ့နော်အဲ့ဒီစကုဝိညာဉ်တွေကိုစကုဝိညာဏဓာတ်သောတာဝိညာဉ်တွေသောတာဝိညာဏဓာတ်ခန္ဓာဝိညာဉ်တွေခန္ဓာဝိညာဏဓာတ်သေဝဝိညာဉ်တွေ
သေဝ
ဝိညာဏဓာတ်ကာယဝိညာဉ်တွေကာယဝိညာဏဓာတ်အပေါ်က10ပါးကရုပ်ဓာတ်ဒီကုဒီစကုဝိညာဉ်တွေဆိုတော့ဝိညာဏဓာတ်10၅ပါးကနန္ဒီယတခါမနောဓာတုတဲ့မနောဓာတ်ဆိုတာဘာကိုခေါ်တာလဲ
သာပါရဝဇန်
နဲ့သံပရိသိုင်းတွေဘာနဲ့ပါတော့
သာပါရဝဇန်နဲ့အ
ဲ့တော့ပြိသရရဝဇန်သံပရိသိုင်းတွေကရုပ်ထဲမှာပါတာလားနန်ထဲမှာပါတာဆိုရင
်
နန်ထဲမှာပါတာနန္ဒီယထဲမှာပါတာအဲ့တော့ပြိသရရဝဇန်နဲ့သံပရိသိုင်းတွေဒီမနောဓာတ်လို့ခေါ်တဲ့အတွက်သူဒီနန္ဒလားရုပ်ထလားဆိုတော့နန္ဒနောက်တစ်ခါမနောဓာတ်ပြီးတော့မနောဝိညာဏဓာတ်မနောဝိညာဏဓာတ်ကဘာကိုတော့ခေါ်တာလဲဝိပ္ပဒဝိညာဉ်30ရဲ့ခုနကမနောဓာတ်3ပါးရဲ့ချင်းဝိပ္ပဒဝိညာဉ်30ဆိုတာကဘာတွေကိုပြောတာလဲသက္ကုဝိညာဉ်တွေသောတာဝိညာဉ်တွေကာဏဝိညာဉ်တွေဇေဝဝိညာဉ်တွေကာယဝိညာဉ်တွေဆိုနှစ်ငါးလီ30အဲ့30ရဲ့ခုနမနောဓာတ်3ပါးသစ္စာဓာတ်ဝဇန်သံပရိသိုင်းတွေ3ပါးဆိုတော့73ပါးကိုရှင်းနေစိတ်ဘယ်လောက်ကြံလို့89ပါးရဲ့ဟာ
86
ပါး90နဲ့
86
အဲ့ဒါကဘာတတ်တော့
မနော
ဝိညာဏတဲ့ဟောတကဓမ္မတကြံနေတယ်ဓမ္မတန်တဲ့เนาะနောက်တော့နောက်ဆုံးတက်ကဓမ္မဓာတုဓမ္မတကဘာလဲဆိုတော့ဥစ္စေတို့ဓမ္မယတနာနဲ့အတူတူပဲ7352ပါးဒုက္ခမယုံ
16
ပါးနိဗ္ဗာန်အဲ့ဒါကိုဘာလို့ခေါ်တော့
ဓမ
္မတန်ဘယ်လိုအဲ့ဒီမှာဟိုအတိုက်တတ်တို့အထံအခံတတ်တို့အပွင့်တတ်ဆိုပြီးခွဲလာတာစကုပလာဓာကိုစကုပလာဓာအစရှိတဲ့ပလာဓာရော၅ပါးမရှိဘူးလား
ရှိပါအ
ဲ့ဒီပလာဓာရော၅ပါးရေမနောဓာတ်ကေကိုဘာဓာတ်လို့ခေါ်လဲဆိုရင်အခံဓာတ်တဲ့နော်နောက်အာယုံ၆ပါးကရူပယုံအတိုက်ဒါအဲ့တော့ရူပယုံကကိုယ့်မျက်စိကိုလာပြီးတော့ရင်တိုက်တာပေါ့တိုက်လိုက်တော့အခံဓာတ်ကခံလိုက်တဲ့အချိန်မှာအပွင့်တတ်ကပွင့်ပြီးတော့အဲ့ဒါစကုဝိညာဉ်စိတ်ဖြစ်တာဟိုဒါပွင့်တယ်လို့ပြောတာပါเนาะအဲ့တော့ကျန်တဲ့ဝိညာဏဓာတ်ကမနောဓာတ်မနောဝိညာဏဓာတ်တွေကဘာလဲဆိုဝိညာဏဓာတ်6ပါးကိုဟိုမနောဝိညာဏဓာတ်အဲ့ဒီ6ပါးကိုကြာဘာလို့ခေါ်လဲဆိုရင်အပွင့်ဓာတ်ပေါ့အခံဓာတ်6ပါးနောက်ပြီးတော့အတိုက်ဓာတ်6ပါးအပွင့်ဓာတ
်6ပ
ါးအခံဓာတ်6ပါးကပဓာရယုံ5ပါးရေမနောဓာတ်ကနော်အတိုက်တဲ့6ပါးကအာယုံ5ပါးနဲ့ဓမ္မဓာတ်အပွင့်ဓာတ်6ပါးကဝိညာဏဓာတ်6ပါးသက္ကုဝိညာဉ်သောတာဝိညာဉ်တွေပြောရင်မနောဝိညာဉ်ဖြစ်အောင်အောက်ကနမနာနဲ့ဓမ္မကဓမ္မကအပွင့်ဓာတ်မနာကအခန္ဓာဒါကဓာကြီးဓာတ်ဘယ်နှပါတော့18ပါးဓာတ်18ပါးအဲ့ဒီဥစ္စာဒီပင်ရဥစ္စာလိုရမိုက်ကြတော့ခန္ဓာယမိုင်းဆိုပြီးတော့မြတ်စွာဘုရားယမိုင်းသက်သက်ယမိုင်းတရားဟောတယ်ပေါ့။နောက်အာရဏယမိုင်းဆိုပြီးတော့ဒါကယမိုင်းဟောတယ်။ဓာတုယမိုင်းဆိုပြီးတော့ရင်းနေပဲယမိုင်းတရားရှိတယ်။နောက်သစ္စာယမိုင်းဆိုပြီးတော့ရင်းနေပဲယမိုင်းကျန်ရှိတယ်။နောက်တခါသစ္စာ၄ပါးတဲ့နော်။ဥစ္စာတို့သစ္စာ၄ပါးသစ္စာ၄ပါးတော့ဒီတိုင်းပြနေကြ။ဒုက္ခသစ္စာ တမုဒိယသစ္စာ
နိရောဓသစ္စာ
အနတ္တသစ္စာဒုက္ခအရိယသစ္စာဟောပေါ့အပြည့်ဆုံးပြောမယ်ဆိုရင်ဒုက္ခအရိယသစ္စာဒုက္ခတကယ်အမှန်တရားပဲเนาะသူကဒုက္ခအရိယသစ္စာဒုက္ခတမုဒိယအရိယသစ္စာဒုက္ခနိရောဓအရိယသစ္စာဒုက္ခနိရောဓဂามိနိပရိပဒအရိယသစ္စာဒုက္ခသစ္စာအဲ့တော့ဘာကိုဒုက္ခသစ္စာလို့ခေါ်တာတော့လောကီစေ60တပါးအဲ့တော့လောကီစေ60တပါးမှာသတိဘယ်လောက်ရှင်းမလဲဆိုတော့အေးမကြီးနဲ့50နဲ့နှစ်ပါးပဲဟုတ်လားလောကီစေ60တပါးလုံးဆိုတော့သတိဘယ်နှပါးလုံးရှင်းမလဲ50နဲ့နှစ်ပါးအဲ့တော့အဲ့ဒီလောကီစေ52ပါးရဲ့ကသမုဒိယသစ္စာရလောဘကိုကောက်မှဖြစ်တဲ့အတွက်အဲ့ဒီလောဘကိုရှင်းခဲ့လိုက်ရှင်းခဲ့လိုက်တော့ဒုက္ခသစ္စာရရောက်တဲ့အခါမှာလောကီစေ80တပါးသတိစိတ်ကအားတဲ့နဲ့တပါးရှင်တယ်။ဘာလို့လဲ။လောဘအောက်မှာစားပါနော်။လောဘကသမုဒိယသစ္စာလို့ခေါ်မှာဖြစ်တဲ့အတွက်အဲ့တော့ဒုက္ခသစ္စာရလောကလောကီစိတ်80တပါးလောဘကျင်သောစိတ်တွေအားတဲ့နဲ့တပါးယုတ်တဲ့နဲ့ရှင်ပါ။အဲ့ဒါဒီဘာသစ္စာတ
ော့ဒုက္ခ
သစ္စာတဲ့။နောက်တစ်ခါသမုဒိယသစ္စာသမုဒိယသစ္စာခုနပြောပြီးပါတယ်နော
်
။လောဘအဲ့တော့ဒီလောဘကြောင့်ဖြစ်လိုက်တာနော်ဒီတန်တဲ့အဲ့ဒီကုလအမှန်ပြောမယ်ဆိုရင်ဒါလောဘကြောင့်ဖြစ်တာလောဘကြောင့်ဘာဖြစ်တာတော့ဒုက္ခဖြစ်တာလောဘကြောင့်ဒုက္ခဖြစ်တာလောဘကဘာသစ္စာတော့သမုဒိယသစ္စာအဲ့ဒီသမုဒိယသစ္စာကြောင့်ဘာဖြစ်တာတော့ဒုက္ခသမုဒိယသီယသစ္စာတွေဒုက္ခဖြစ်ခြင်းရဲ့အကြောင်းတရားဆိုတော့ဒီသမုဒိယသစ္စာကြောင့်အဲ့ဒါဒုက္ခဖြစ်တာလူဖြစ်တာလည်းပဲလောဘကြောင့်လူဘဝတက်နေတယ်လို့ဥစဉ်ဘာဖြစ်တာတော့လူဖြစ်တာပေါ့နတ်ဘဝတက်နေတယ်လို့နတ်ဖြစ်တာပေါ့အဲ့တော့ဒီဘဝနိကန်ဒီကလူတယောက်မှဖြစ်ရင်ပဲအရင်ဆုံးဘာဖြစ်တော့ဘဝနိကန်ဒီကလောဘဇောလေးဆက်ဖြစ်တယ်အဲ့ဒါအဲ့ဒီဒီလောဘပဲအဒီလောဘလေးတစ်ခုကြောင့်ဖြစ်လိုက်တဲ့အဖြစ်ကတဏှာနေရာလုံးဆိုပါတော့အဲ့တော့လောကီစိတ်အကြောင်းအရာလောဘတစ်ခုလေးနော်ဖြစ်လိုက်တော့မှလောကီစိတ်ကရှင်းတဲ့တပါဟိုစတဲ့တဲ့က50တပါယုတ်က28ပါအဲ့ဒါတွေကိုထပ်ပြီးဥစဉ်ကိုပိုင်းချလိုက်ဟိုပိုင်းချလိုက်ပါရင်လည်းဘုံအပြင်ပိုင်းချမယ်ဆိုရင်ငရဲ့တိရစ္ဆာန်ပိတ်တာသူတကယ်ဟိုတစ်ခါကာမ17ဘုံတွေကိုပိုင်းလို့မရဘူးလားဟိုရူပ15ဘုံတွေကိုပိုင်းမရဘူးရူပ16ဘုံတွေကိုပိုင်းရတယ်အရူပ4ဘုံတွေကိုပိုင်းလို့မရဘူးလားအဲ့တော့ဘာဒီနေရာလေးအကုန်လုံးကဘာကြောင့်ဖြစ်တာလဲဆိုတော့လောဘကြောင့်ဖြစ်တာကြီးပဲအဲ့တော့နိဗ္ဗာန်နဲ့เนาะနိဗ္ဗာန်ကိုကြပါခွန်လို့ဒီတော့ဒါသစ္စာအဲ့တော့မက္ကသစ္စာလာပြီမက္ကသစ္စာကဦးဇင်းတို့မက္ကမက်စိတ်ကဘယ်နှပါးရှိတော့
နေပ
ါကိုစိတ်က
နေပါ
အဲ့တော့မက်စိတ်နဲ့ရှင်တဲ့စေတသိက်30နဲ့မက်စိတ်၄ပါးနဲ့ရှင်တဲ့စေတသိက်36ပါးထဲမှာဦးဇင်းတို့ဘာတွေပါလဲဆိုရင်မက်ကင်လို့ဟိုပြီးခဲ့တဲ့ဗောဓိပက္ခိယနေငါမှာပါခဲ့တဲ့မက်ကင်7ပါးရှိလားအဲ့မဂ်ကင်ရှင်ပါဆိုတဲ့စေတသိက်တွေတမာဒိဋ္ဌိတမာသင်္ကပ္ပတမာဝါစာတမာကမဏတမာအာရိယတမာဝါယမတမာတတိတမာတမာဓိဆိုတဲ့မဂ်ကင်ရှင်ပါတွေကအဲ့မဂ်စိတ်နဲ့ရှင်တဲ့စေတသိက်တွေကမပါခဲ့ဘူးလားဆိုရင်ပါပါတယ်တဲ့နော်အဲ့ဒါအိမ်ရောက်ရင်ဒီရှာလေးပြန်ကြည့်မဂ်ရှင်မဂ်နဲ့ရှင်တဲ့စေတသိက်အရေးအတွက်ထဲမှာအဲ့ဒီမဂ်ကင်တွေပါလားမပါဘူးလားဆိုတာဥပမာတမာဒိဋ္ဌိလို့ခေါ်တဲ့ပညာတမာသင်္ကပ္ပဆိုခေါ်တဲ့ဝိဒေသမာဓိတမသင်္ကမသမာဝါစာသမာကမ္မနာသမာအာသီဝလို့ခေါ်တယ်ဝိရတိ၃ပါးနောက်ပြီးတော့ဟင်သမာတတိလို့ခေါ်တယ်တတိသမာဝါယမလို့ခေါ်တယ်ဝိရိယဟုတ်လားအဲ့တော့အဲ့ဒီတရားတွေအဲ့ဒီရှင်ပါကဒီမက်နဲ့ရှင်တဲ့စေတသိက်ထဲမှာပါခဲ့မပါခဲ့ဆိုတာပြန်ကြည့်ကြည့်ပြန်ကြည့်လို့ပါပြီဆိုရင်အဲ့ဒီမက်နဲ့ရှင်တဲ့စေတသိက်ထဲမှာပါတယ်အဲ့ဒီမက်ကင်ရှင်ပါနေရလည်းရင်ပါထိုက်လဲဆိုရင်မက်ကသစ္စာထိုက်တာသောတပတိမက်စိတ်ကမက္ကသစ္စာထိုက်တာဟုတ်လားခင်မဟုတ်ဘူးသောတပတိမက်စိတ်ကလည်းပဲမက္ကသစ္စာထိုက်တာမထိုက်ဘူးသောတပတိမက်စိတ်နဲ့ရှင်နဲ့စေတသိက်အားလုံးကိုမက္ကသစ္စာထိုက်တာလည်းဆိုတော့မဟုတ်ဘူးဒီမက္ကသစ္စာဒီနိဗ္ဗာန်ဒီမက္ကသစ္စာဟိုဘာပေါ့ထိုက်တဲ့တရားကခုနဥပမာပြောခဲ့တဲ့မက္ကင
်
ရှင်ပါအဲ့ဒီမက္ကင်ရှင်ပါလေးပဲအဲ့ဒါမက္ကသစ္စာအဲ့ဒါဥစဉ်လိုခေါ်ပေါ်နေတဲ့မက္ခသစ္စာမက္ခသစ္စာဆိုတာကဘာကိုခေါ်လဲဆိုရင်အဲ့ဒီမက္ခင
်
ရှင်းပါးကိုခေါ်တာ တခြားကိုခေါ်တာလားဆိုရင်ဟုတ်ဘူးတို့တော့အဲ့ဒီမဂ်ဂင်ရှင်မှာဘယ်မှာရှင်တဲ့မဂ်ဂင်ရှင်ပါလဲမက်စိတ်၄ပါးမှာရှင်တဲ့မဂ်ဂင်ရှင်ပါအဲ့တော့ပညာကဟိုကျန်တဲ့ကုသိုလ်မှာရှိတဲ့ပညာတွေရောမရှိဘူးလားရှိတယ်နော်ကျန်တဲ့ဟိုရူပစိတ်မှာရူပဒရကုသိုလ်မှာရောပညာတွေမရှိဘူးလားဆိုတော့ရှင်တာပဲမာကုသိုလ်စိတ်မှာရောပညာတွေမရှိဘူးလားဆိုရင
်
ရှင်တာပဲတတိတွေမရှိဘူးလားဆိုတော့လေရှင်းတာပဲဝိရိယစတိတ္တိမရှိဘူးလားဆိုတော့လေရှင်းတာပဲဒါမှမဟုတ်အဲ့မှာရှင်းနေတဲ့ဥစ္စာတွေကသူကမက်တာသစ္စာထိုက်လာဆိုတော့
မ
ထိုက်ဘူးမက်တာသစ္စာလို့မခေါ်ဆိုနိုင်ဘူးဒီသောတပတ္တိမေရပြီးမှသောတပတ္တိမေမှာရှင်းတဲ့ဦးဇင်းတို့ဒီတမထိတ်ဒီစရှိတဲ့စပါးကိုမှတာလေဘာလို့ခေါ်တာတော့မက်တာသစ္စာလို့ခေါ်တာပါတဲ့နော်အဲ့တော့ဦးဇင်းတို့မက်တာဖိုးစိတ်၄ပါးဟာမက်စိတ်ကတကယ်တမ်းကျတော့မက်စိတ်ဆိုတာအဲ့တော့ခဏလေးဖြစ်လိုက်တာမက်စိတ်ကဒီချိန်ဖြစ်ပြီးတက်ပြီးရေဖိုးတန့်ရောက်တာအဲ့တော့ဖိုးစိတ်တက်ရောက်တာမက်စိတ်အဲ့ခဏလေးဖြစ်လိုက်လို့ဖြစ်လိုက်တဲ့အချိန်မှာမက်စိတ်ခဏလေးဖြစ်လိုက်တဲ့အချိန်မှာသူ့နဲ့ရှင်နဲ့စတိတ်သိမ့်မှာပါဝင်တဲ့အဲ့မက်ကတိဘာလို့အဲ့မက်ကင်ရေကို၈ပါးအားလာနေရင်ဒီကဘာထိုက်တာတော့မက်ကသစ္စာထိုက်တာအဲ့ဒီချိန်လေးရဖို့ဦးဇင်းကဘာလို့ရတာလဲတရားအားထုတ်ကြတာဟိုနောက်ပိုင်းဖြစ်တဲ့ဖို့စိတ်တွေဖြစ်တဲ့အဲ့ဒီဖို့စိတ်မှာရှင်နဲ့ဒီမက်ကင်ရှင်ပါကြတော့သစ္စာထိုက်တာဆိုတော့အဲ့ဒါကြောင့်လဲမက်ကသစ္စာမဟုတ်တော့ဘူးတဲ့အဲ့ဒီမှာရှိတဲ့တရားတွေအဲ့ဒါသစ္စာဝိမုတ်တွေပဲတဲ့နော်ဖို့စိတ်မှာရှိတဲ့အားတွေကတကယ်တမ်းမက်ကသစ္စာမှာပါဝင်တာကမက်ကသစ္စာမက်ကသစ္စာလို့ခေါ်တာကအဲ့ဒီတစ်ချက်ကလေးပဲမက်စိတ်ဖြစ်တဲ့အချိန်တစ်ချိန်လေးမက်စိတ်ဖြစ်လိုက်တဲ့အချိန်လေးတစ်ချိန်မှာဖြစ်တဲ့အဲ့ဒါမက်ကသစ္စာအဲ့ဒီအချိန်လေးတစ်ချိန်ဖြစ်ဖို့အတွက်အလုပ်ရတော့ဘုလို့တရားအားထုတ်ကြရတာ။နောက်အထက်ကနာဇာတွေကတော့ပြောတယ်တဲ့အထက်ကခုဒီမှာအလိုရဆိုရင်ဥစဉ်တော့ဟိုတစ္ဆာဖွဲ့လိုက်တော့အဲ့တော့သောတပတ္တိမက်ဆိတ်မက်ဆိတ်တဲ့မက်ဆိတ်မှာရှင်တဲ့စတသိက်တွေတဲကဟွာကိုနှုတ်လိုက်ဒီမက်ကင်ရှိပါကိုနှုတ်လိုက်ကျန်တဲ့မက်ဆိတ်မှာရှင်တဲ့စတသိက်တွေနဲ့မက်ဆိတ်၄ပါးစီသူတို့ကသစ္စာဟုတ်တော့အရင်အတွက်မှာလွတ်တယ်သစ္စာဘုံမတရားတယ်သူတို့ကသစ္စာဟုတ်လားတော့မဟုတ်ဘူးဒုက္ခသစ္စာလည်းဟုတ်လားမဟုတ်ဘူးနောက်ပြီးတော့သမုဒိယသစ္စာဟုတ်လားဆိုတော့မဟုတ်ဘူးနိရဒသစ္စာဟုတ်လားဆိုတော့မဟုတ်ဘူးအဲ့တော့မဂ္ဂသစ္စာဟုတ်လားဆိုတော့မဟုတ်ဘူးမဂ္ဂသစ္စာကခုနမဂ္ဂင်၈ပါးကိုပြောတာနော်အဲ့ဒီမဂ္ဂင်၈ပါးကမသိမ့်မှာရှင်တယ်မဂ္ဂင်၈ပါးအဲ့တော့မသိမ့်နဲ့ခုနမဂ္ဂင်၈ပါးခြင်းနဲ့ကျန်တဲ့စတသိက်တွေကဘယ်ပါအော်ဘာလို့ဖြစ်ကုန်လဲဆိုတော့သစ္စာဟုတော့အရင်အတွက်မှလွတ်ရင်သူကဘာလို့သစ္စာဝိမုတ်သစ္စာလို့မခေါ်တတ်ပါဘူးရဲ့နော်အဲ့တော့ဖိုးစိတ်တွေလည်းပဲဒီတိုင်းပဲသစ္စာဝိမုတ်တရားတွေအဲ့တော့ဒီမှာကပြတာကအထက်ကနာဆရာကြီးကပြောတယ်အထက်ကနာဆရာကြီးကစတုသစ္စာအာဝိနိမုတ်တော့နာမနတ်တိတယ်နော်သစ္စာ၄ပါးကနေလွတ်တဲ့တရားရင်တို့မရှိပါဘူးတဲ့အဲ့တော့မရှိဘူးဆိုတော့ခုပြောတာကဥစဉ်တို့ခုဒီမှာပြောတာသစ္စာဝိမုတ်တရားရှိမလဲ
ရ
ှိနေတာကဘာလဲဆိုရင်မက်၄ပါးနဲ့မက်စိတ်၄ပါးနဲ့အဲ့ဒီမက်စိတ်၄ပါးမှာရှင်တဲ့စတသိက်တွေလည်းကမက်ကင်၈ပါးချင်းကျန်တဲ့စတသိက်တရားတွေပေါ့နော်အဲ့ဒါတွေကဘာဖြစ်လို့သစ္စာဝိမုတ်ဖြစ်နေလဲနောက်ဖို့စိတ်၄ပါးဖို့စိတ်၄ပါးမှာရှင်တဲ့တရားတွေသူကလည်းဘာဖြစ်လို့သစ္စာဝိမုတ်တွေဖြစ်နေလဲအဲ့တော့ထေရဝါဒဆရာတွေကပြောတာကတော့တဲ့စတုသစ္စာဝိနိမုတ်သောနာမနတိသစ္စာ၄ပါးဒီပရမတ္တတရား၄ပါးထဲမှာသစ္စာ၄ပါးတရားကလွတ်တယ်ဆိုတဲ့တရားမရှိဘူးလေအကုန်လုံးကသစ္စာထိုက်တဲ့တရားတွေကြီးပဲအဲ့ဒါစတုတ္တသစ္စာလေးပါးမှလွတ်တော်သိပွေတရားမရှိဘူးတော့အထက်ကရာအများကြီးစကားအယဆိုလို့နဲ့ပရမတ္တတရားအလုံးကိုသစ္စာလေးပါးနဲ့ထိုက်တယ်လို့သိရလိမ့်မယ်ထို့ကြောင့်ဖို့စိတ်နဲ့ရှင်တော့မဂ်ကင်တရားမဂ်ကင်တရားကိုရှင်ပါဖို့မဂ်ကချင်းတူသောကြောင့်တတိသူဗျာတတိသူပစာရနီးအပြင်မဂ်ကသစ္စာနဲ့တွင်းရည်တဲ့ဘုမကျွင်းသောမက်စိတ်တို့က29ခုဖို့စိတ်တို့က29ခုအသီးသီးကိုသဗ္ဗေသင်္ခါရာယသင်္ခါရတရားတွင်ပါဝင်ပြီးဖြစ်၍တဲ့သင်္ခါရဒုက္ခဖြစ်သောကြောင့်ဒုက္ခသစ္စာမှာထည့်သွင်းပြီးတော့ရင်ယူရမယ်တဲ့အဲ့တော့ဖို့စိတ်မှာရှင်တဲ့တကယ်တမ်းတိတိကျကျပြောမယ်ဆိုရင်ဖို့စိတ်မှာရှင်တဲ့မက်ကင်ရှင်ပါသည်မက်ကသစ္စာမထိုက်ဘူးသို့တော်လည်းပဲမက်ကမက်လေးပါးမှာရှင်တဲ့မက်ကသစ္စာတရားနဲ့အဲဒီဟိုဘောဒီဗောရိပကိယဟို မကင်မကင်အမိမကင်ကားတဲ့မကင်အမိအဖြစ်ဟိုအမိတူတဲ့အတွက်ကြောင့်မို့လို့အမိတူတဲ့အတွက်ကြောင့်မို့လို့သူ့ကိုမကတိစားတဲ့ကိုသွင်းမယ်ဆိုရင်သွင်းမကတိစားတဲ့ကိုသွင်းလိုက်ပါတဲ့ကြံတဲ့ဖိုစိတ်တို့ကမက်စိတ်တို့ကဖိုစိတ်တို့ကဆိုတာကဟိုစိတ်ကောစေတသိက်ကောဟိုစိတ်တို့ပတ်လို့ခေါ်တယ်ဦးဇင်းတို့ကဒီသိညိုမှာစိတ်နဲ့စေတသိက်ကိုရောခေါ်လို့ရှိရင်စိတ်တို့ပတ်လို့ခေါ်တာပေါ့အဲ့တော့ဖိုစိတ်တို့ပတ်မက်စိတ်တို့ပတ်တွေကိုတော့ဖိုစိတ်တို့ပတ်29ခုမက်စိတ်တော့ပါ29ခုဆိုတာခုနဗားလေးကိုချင်းတာလည်းဆိုရင်မက်ကင်ချပါကိုချင်းတာအဲ့ဒီဖိုစိတ်တော့ပါ29ခုမက်စိတ်တော့ပါ29ခုကိုကြာတော့သဗ္ဗသင်္ခါရဒုက္ခဆိုတဲ့ပါဠိအရာတဲ့သင်္ခါရတရားဖြစ်၍သူ့ကိုဘယ်ထဲမှာသွင်းမလို့ဒုက္ခသစ္စာထဲမှာသွင်းလိုက်ပါတဲ့ဒါဆိုရင်ဥဒ္ဓရထေကနာစကားအရာဆိုလို့ရှိရင်ဒုက္ခသစ္စာထဲမှာပို့ပြီးရင်များမသွားဘူးလားဒုက္ခသစ္စာထဲမှာကဥဒ္ဓရခုနဘောဒုက္ခသစ္စာတရားကိုကောက်တဲ့အခါကျလောကီသိ80ပါးပဲကောက်တာမဟုတ်ဘူး။အခုကျတော့လောကီသိ80ပါးနဲ့ကလာသတော့မကဘူး။လောကုတ္တရာစိတ်တွေမပါဘူးလား
။
ပါတယ်တဲ့နော်။ဖိုစိတ်ဒုက္ခ29၊မက်စိတ်ဒုက္ခ29၊ဖိုစိတ်ဒုက္ခဆိုတာမက်စိတ်၄ပါးနဲ့သူ့မှာရှင်တဲ့စေတသိက်တရားတွေအဲ့ဒီစေတသိက်တရားတွေတဲ့မှာဘာမပါဘူးလို့ဆိုရင်မက်ကင်၈ပါးမပါဘူး။မက်ကင်၈ပါးကဘာဖြစ်လို့မပါတော့။မက်ကသစ္စာထိုက်လို့အဲ့တော့ဖိုးစိတ်တို့က29ဆိုတာလည်းပဲထုတ်တူပဲဖိုးစိတ်၄ပါးသူနဲ့ရှင်တဲ့စေတသိက်ပေါင်းလိုက်ရင်29ပါးအဲ့ဒီ29ပါးထဲမှာဘာမပါဘူးလဲဆိုရင်မက်ကင်ရှင်ပါမပါရဘူးတဲ့အဲ့ဟိုကော29ထဲမှာအဲ့ဒါနှုတ်ပြီးသားမက်ကင်ရှင်ပါနှုတ်ပြီးသားမက်ကင်ရှင်ပါဘာလို့မပါလဲဆိုရင်မက်ကသစ္စာထိုက်လို့ဒါဆိုရင်ကျန်တဲ့တရားတွေကိုဦးဇင်းတို့ကဘာသစ္စာဖွဲ့မလို့ဆိုရင်ဒုက္ခသစ္စာလို့ဟုတ်ဆိုပါတယ်တဲ့နော်ဒါအထက်ကစားစကားအရာပြောပြတာဒါဆိုရင်ဦးဇင်းတို့သမုတ်စည်းပိုင်းနေတာပြီးတော့နော်အဲ့တော့ဒုက္ခံဒုက္ခမကံဝဋ်တံတဲ့နော်ဘုံသုံးပါးနဲ့ဝတ္တရားတွေအဲ့ဒါတွေပါလို့ပါလဲဆိုရင်ဒုက္ခလစ္စာအရာကောက်တော့လောကီစေဧကတိဉ္စီလောဘခြင်းတော့ဒီသိ50နဲ့တပါပါဠိလိုဆိုရင်ဧကပညာသယုတ်28ပါပါဠိဆိုဆိုရင်ယုတ်အထဝိညာအဲ့ဒါဘာသစ္စာလဲဆိုရင်ဒုက္ခသစ္စာလောဘသည်ဒုမူရိယသစ္စာနိဗ္ဗာန်သည်និရောဓသစ္စာအဲ့တော့မဲ့စိတ်နိုင်ရှိသောမဲ့ပင်ရှင်ပါဘာသစ္စာရောမဲ့ကသစ္စာအဲ့တော့ကျမ်းနဲ့မဲ့စိတ်ဒုက္ခ29ဘုစိတ်ဒုက္ခ29သည်သစ္စာဟူသောအရေးတွက်မှလွတ်၏အဲ့တော့အထက်ကနေအရာပြောမယ်ဆိုရင်ကဲဟိုထည့်မလို့
ဒုက္ခသစ္စာ
ကိုထည့်ပါတဲ့နော
်ဟိုအခါလေးဒုမူရိယသစ္စာတဏှာအကျေဝင်ရေးအတွက်ပုံစံတဏှာဒုံဏံဒီထားခံ
ဟိုတခါဟိုတခါတွေ့ပြီလားဟိုတခါတွေ့တဏှာတဏှာအစ်တရားရှိ
တရားရှိအောက်မှာလို့တရားရှိဖြည့်ပေးတာလ
ေသ
ာသာတန်နှစ်မြောက်ဆိုတာအဲ့ဒါကဟုတ်လေအာ
တဏှာဒုံဏံအရင်ခံ
အာကာတဏှာကာကာလာဒုံမှာ
အာကာတန်ဆိုပါလေ
အာ
ကအာယနာဒုံနာအရင်တန်အာကာပန်နဲ့မြတ်အာ
အာယနာ6ပါးထာကာလာ3ပါးတန်အ
ဲ့တော့တဏှာ3နဲ့ဘယ်တော့ဆုံးဦးဇင်းတို့တဏှာ3နဲ့အဲ့တဏှာ3နဲ့ဘာတကားတွေကာမ
တဏှာဘဝတ
ဏှာဘဝတဏှာ
ဝိဘဝဘ
ဝတဏှာအဲ့ဒီ3ပါးကိုတည်ထားတယ်အာကာပန်နဲ့မြတ်အာကအာယုံ6ပါးတန်ကကာကကာလာသုံးပါတန်ကတန်တန်နှစ်ခုဥမာဣစ္ဆတပေးတာအာကအာယုံ6ပါးကာကကာလာသုံးပါအဲ
တရား10ပါ
းတန်က
ဟ
ုတ်တယ်တရား10ပါးအ
ဲ့ဒါအဲ့ဘောအမမြောက်ကြည့်လိုက်အာကာဇာနှစ်မြောက
်တရား10ပါး54 multiply by 2
တ
န်ကတန်တန်တန်တန
်
ဣဇဒသံဃာဘိဒဗန္ဒနေဂရိနတရား10ပရမဟုသုံး3ပါးကို6နဲ့မြောက်တော့63 78ကိုကာလာ3ပါးနဲ့မြောက်တော့54ကိုတန်တန်2ပါးနဲ့ရောက်တော့
တရား
10အဲ့ဒါတဏှာအစ်တရား10ရဲ့ဆိုတော့တွေ့ကြ
တပ္ပဝိမုတ်ကပညာဒီတပ္ပဝိမုတ်ကိုအင်း
ပညာတိ sorry ပညာတိကတော့ဘုံပညာကဆိုတော့အခဏ၅ပါးလည်းမဟုတ်အာရဏ၁၂ပါးလည်းမဟုတ်၁၈ပါးလည်းမဟုတ်သစ္စာ၄ပါးလည်းမဟုတ်ဒါကြောင့်မလို့သဗ္ဗဝိမုတ်သဗ္ဗတ္တအကုန်လုံး အကုန်လုံးအလွတ်တယ်။ပညာကဆိုလို့ပြောမယ်ဆိုရင်ပညာဆိုတာပရမတ္တတရား၄ပါးနဲ့မှာပါဘူး။ပရမတ္တတရား၄ပါးဒီတိုင်းရင်ဒီခန္ဓာအနတ္တသစ္စာနဲ့ပါတော့။ပရမတ္တတရား၄ပါးမဟုတ်ဘူး။ပြည့်ပြီလား။ပြည့်ပြီ။ဒါရှိနောက်ပြန်ထောက်မှာကတည်းက
ထူတာတည်းနဲ့
အဲ့တော့ကဲ
ဒီညတော့ဒီနေ့စနေ
အဲ့အဆုံးသတ်လိုက်အောင်ဆုံးသတ်ပြီးတော့ရောက်တာကတော့စစ်စီပိုင်းပါဟုတ်စစ်စီပိုင်းကဒါပစ္စည်းပိုင်းပြောမယ်ဆိုရင်ဒါပဋ္ဌာန်းရဲ့အခြေခံဒါကပဋ္ဌာန်းကျမ်းရဲ့အခြေခံပစ္စည်းပိုင်းဘုရားရှိခိုးလို့ပါဒီဘုရားရှိခိုးလေးကိုကြောက်တယ်သာမွားရပြ။ယောကပ္ပဂောတိဟိပိအပ္ပမေယံလေ။ပါသေးရ
ော
ရေ။အဲ။ပြေသေရော။ပါသေးရော။ဟောတရဏနမလာ
ပြီးဝန
်တာ။တရဏနမလာပြီးဝန်တာ။ဟုတ်။ဆရာရိယာဒီတရားဟောနေတယ်သူပြည့်ရှိဖို့ရတာ။ယောကပ္ပဂောတိအပ္ပမေယံ။ဒါဘာပဲလဲဆိုတော့ပါရတိကံထာဂရပရမအတွဲ။ဒါပါရတိကံထာဂရပရမအတွဲကိုရေးတယ်ဆရာရိယာ။ဘုရုဘောဓာဆရာဘုရုဘောဓာကဟိုမြေတော်ပြလက်ထက်ကမှာဒါတိဟိုသာသနာမှာလေတိဟိုဖြစ်ကဟိုပေါ်ဆုံးရတဲ့အရှင်မဘုရုဘောဓာအဲ့အရှင်မဘုရုဘောဓာဒီသက္ကရာကြီးကိုရေးတဲ့ခါကျတော့အရင်ဆုံးဘုရားရှိခိုးတဲ့ကာလလေးကိုယောကပ္ပကောတိဟိပိအပ္ပမေယံ
ယောကပ္ပကောတိဟိပိအပ္ပမေယံ
ကာလံကရွန်တော့အတိဒုက္ခရာနိ
ကာလံကရွန်တော့တိဒုက္ခရာနိ
ခေဒံကံတော့လောကဟိတာယနာထော
ခေဒံကံတော့လောကဟိတာယနာထော
နမောမဟာကာရုဏိကတတနန
မောမဟာကာရုဏိကတတတ
ယောကမ္မဂောတိဟိပိအပ္ပမေယံ
ယောကမ္မဂောတိဟိပိအပ္ပမေယံ
ကာလံကရွန်တော့အတိဒုက္ခရာနိ
ကာလံကရွန်တော့အတိဒုက္ခရာနိ
ခေဒံကံတော့လောကဟိတာယနာထော
ခေဒံကံတော့လောကဟိတာယနာထော
နမောမဟာကာရုဏိကတတတန
နမောမဟာကာရုဏိကတတတ
ယောနာထော
ယောနာထော
လူသုံးမာတို့ဤ
လူသုံးမာတို့ဤ
ကိုယ်ဝဲရာအစ်စ်ဖြစ်တော်မူသောအရှင်မြတ်စွာဘုရားသည
်ကိုယ်ဝဲရာအစ်စ်ဖြစ်တော်မူသောအရှင်မြတ်စွာဘုရားသည်
ကမ္ဘာဂောတိဟိပိ
ကမ္ဘာဂောတိဟိပိ
ကမ္ဘာပေါင်းဂရေတို့ဖြင့်တော်လဲ
ကမ္ဘာပေါင်းဂရေတို့ဖြင့်တော်လဲ
အပ္ပမေယံ
အပ္ပမေယံ
မနိုင်ရှင်မရေတွက်နိုင်လောင်းသော
မနိုင်ရှင်လေးအတွက်နိုင်တော့သော
ကာလံလေးသိင်ချင်းနဲ့ကဘာတသိင်ကာလပတ်လုံ
းကာလံလေးသိင်ချင်းနဲ့ကဘာတသိင်ကာလပတ်လုံ
းလောကဟိတာယ
လောကဟိတာယ
လောကဟုဆိုသောတတ္တဝါပေါင်းတို့၏အကျိုးစီးပွားအလုံးငါ
လောကဟုဆိုသောတတ္တဝါပေါင်းတို့၏အကျိုးစီးပွားအလုံးငါ
အတိဒုက္ခရာနိ
အတိဒုက္ခရာနိ
အလွန်ပြုနိုင်အလွန်ပြုနိုင်ခဲ့သော
အလုံးပြုနိုင်ခဲ့သော
ပါရမီစရိယပရိစ္ဆာကားတို့ကို
ပါရမီစရိယပရိစ္ဆာကားတို့ကို
ကရွန်တော်ပြုတော်မူရသည်ဖြစ
်၍ကရွန်တော်ပြုတော်မူရသည်ဖြစ်၍
ခေရန်ကိုယ်တော်ဤပင်မှန်းခြင်းသို့
ခေရန်ကိုယ်တော်ဤပင်မှန်းခြင်းသို့
ကတော်ရောက်တော်မူခဲ့လေသည
်ကတော်ရောက်တော်မူခဲ့လေသည်
မဟာကာရုဏိကံသာ
မဟာကာရုဏိကံသာ
ကြီးစွာသောတနာချင်းရှိတော်မူသော
ကြီးစွာသောတနာချင်းရှိတော်မူသော
တန္တနာထတ္တ
တတ္တနာထတ္တ
ဘုလူသုံးပါးတို့၏ကိုယ်ခွေရာဖြစ်တော်မူသောသူမြတ်စွာဘုရားအာ
လူသုံးပါးတို့၏ကိုယ်ခွေရာဖြစ်တော်မူသောသူမြတ်စွာဘုရားအာ
မေဖရာတပည့်တော်ဤ
မေဖရာတပည့်တော်ဤ
နမောရှိခိုးခြင်းသည
်နမောရှိခိုးခြင်းသည်
အထူးဖြစ်ပါသည်တည်
းအထူးဖြစ်ပါသည်တည်
းသင်္ချေလေးရ
သင်္ချေလေးရ
သင်္ကန်ကြာရှိ
သင်္ကန်ကြာရှိ
တတ္တဝါများ
တတ္တဝါများ
စည်းပွားမျော်၏
စည်းပွားမျော်၏
ပြုနိုင်ခဲ့စွာ
ပြုနိုင်ခဲ့စွာ
ပြုရလေပြီ
ပြုရလေပြီ
အလွန်တနာတဲ့ဘုရားရှိခိုးသည
်အလွန်တနာတဲ့ဘုရားရှိခိုးသည်
ယောနာတော
်ယောနာတော်
ဝိနည်းများစွာ
ဝိနည်းများစွာ
တတ္တဝါဤ
တတ္တဝါဤ
ချမ်းသာစည်းဝါ
ချမ်းသာစည်းဝါ
လူလာတောင်းတာ
လူလာတောင်းတာ
ဂုံပေါင်းခသဖြင့
်ဂုံပေါင်းခသဖြင့
်နာထမြည်ညာ
နာထမြည်ညာ
အချင်းရှင်တော်မြတ်ဖရာသည
်အချင်းရှင်တော်မြတ်ဖရာသည်
ကပ္ပဂောတိဟိပိ
ကပ္ပဘောဤဟိပိ
သရေကဘာ
သရေကဘာ
အရင်တွဲတင်ချာတို့ဖြင့်တော်လေအ
ရင်တွဲတင်ချာတို့ဖြင့်တော်လေ
ကပ္ပမေယံ
ကပ္ပမေယံ
ရင်တွဲတိုင်းတာ
ရင်တွဲတိုင်းတာ
ပေါ်ပြခြင်းငါမစွမ်းနိုင်ပါတော့
ပေါ်ပြခြင်းငါမစွမ်းနိုင်ပါတော့
အာလံ
အာလံ
လေးတင်ချေ
လေးတင်ချေ
သိနေကဘာ
သိနေကဘာ
ရှင်ချာတော်ကာလပတ်လုံ
းရှင်ချာတော်ကာလပတ်လုံး
လောကဟိတယ
လောကဟိတယ
အတ္တလောကရဲ့အကျိုးစီးပွားအလို့ငါ
တတ္တလောကရဲ့အကျိုးစီးပွားအလို့ငါ
တိဒုက္ခရာနိ
အတိဒုက္ခရာနိ
ဥစ္စာအတ္တ
ဥစ္စာအတ္တ
ရှင်လက်ငါ
ရှင်လက်ငါ
မေတ္တာကြီးမာ
မေတ္တာကြီးမာ
မိသားနှင
့်တမိသားနှင
့်တထာဇနီ
တထာဇနီ
ဇွန်ချင်းကြီးဟု
ဇွန်ချင်းကြီးဟု
ယတိထဘွယ
်ယတိထဘွယ်
မာသွဲအစု
မာသွဲအစု
လွန်ခဲ့ရင်တော့အမှုတို့ကို
လွန်ခဲ့ရင်တော့အမှုတို့ကို
လွန်တော
်လွန်တော်
ဘုရားဖြစ်ရန
်ဘုရားဖြစ်ရန်
ဤတန်ကျိုးကို
ဤတန်ကျိုးကို
အာထုတ်တော်မူရသည်ဖြစ်၍
အာထုတ်တော်မူရသည်ဖြစ်၍
ဤတန
်ဤတန်
မျက်ခြေမျက်လုံး
မျက်ခြေမျက်လုံး
အသက်ဆုံးလျက
်အသက်ဆုံးလျက်
နှလုံးစိမ်ဝမ်
းနှလုံးစိမ်ဝမ်း
ဘုရောဤပင်မခြင်းသို့
ဘုရောဤပင်မခြင်းသို့
ကတော
်တော်
ဘဝတန်တန
်ဘဝတန်တန်
စိမ်ပန်များစွာ
စိမ်ပန်များစွာ
ရောက်တော်မူခဲ့ရာရှာလိမ့်မည
်ရောက်တော်မူခဲ့ရာရှာလိမ့်မည်
မဟာကရုဏိကတာ
မဟာကရုဏိကတာ
တတဝအမြာ
တတဝအမြာ
နိဝေသကေတု
နိဝေသကေတ
ုနာချိခေန
ာချိခေ
မဟာကရုဏာရှင်ဖြစ်တော်မူသော
မဟာကရုဏာရှင်ဖြစ်တော်မူသော
တတနာထတ
တတနာထတ
ဝိနည်းများစွာ
ဝိနည်းများစွာ
တတဝဤ
တတဝဤ
ချမ်းသာစည်းဝါ
ချမ်းသာစည်းဝ
ါလူလာတောင်းတာ
လူလာတောင်းတာ
ဘုံပေါင်းခသဖြင့
်ဘုံပေါင်းခသဖြင့်
နာထမြည်ညာ
နာထမြည်ညာ
ကိုရှင်တော်မြတ်ဖရာအာ
ကိုရှင်တော်မြတ်ဖရာအာ
နမော
နမော
ဘုသေးပြောင်းပြော
ဘုသေးပြောင်းပြော
မန်ကိုလျော့၍
မန်ကိုလျော့၍
ကရော့ယူကျူ
ကရော့ယူကျူ
ရှိခိုးခြင်းသည
်ရှိခိုးခြင်းသည
်အတုဘဝတု
အတု
စေစေမန္တွေ
စေစေမန္တွေ
ရှင်မာသေတိ
ရှင်မာသေတိသာဓုသာ